မြောက်ကိုရီးယားပါတီညီလာခံနဲ့ပတ်သက်ပြီးတော့သတင်းယူဖို့ရာနဲ့ချီတဲ့နိုင်ငံတကာသတင်းထောက်တွေကို36နှစ်အတွင်းပထမဆုံးအကြိမ်ဖြစ်ဖိတ်ခဲ့ပြီးတဲ့နောက်မှာသတင်းသမားတွေကိုညီလာခံခမ်းမတဲ့ဝင်ခွင့်မပြုခဲ့ပါဘူး။အလုသမားပါတီညီလာခံဟာမြောက်ကိုရီးယားမှာအကြီးမားဆုံးနိုင်ငံရေးညီလာခံဖြစ်ပြီးတော့ကျင်းပလာတာမျိုးဆက်ပေါင်းများစွာရှိပါပြီ။ဒီညီလာခံမှာငယ်ရွယ်တဲ့ကောင်ဆောင်ကြီးကင်ဂျွန်အွန်းရဲ့အာဏာကိုပိုအားကောင်းအောင်လုပ်ပြီးတော့စီးပွားရေးတိုးတက်ဖွံ့ဖြိုးမှုနဲ့နျူကလ িয়ার စွမ်းရည်တို့ကိုတပြိုင်နက်တည်းမှတည်ဆောက်မဲ့သူ့ရဲ့ပြုံချင်းမူဝါဒကိုတရားဝင်ချမှတ်မယ်လို့ခန့်မှန်းကြပါတယ်။ဒီပါတီညီလာခံကိုအခုတချိန်မတိုင်ခင်နောက်ဆုံးကျင်းပခဲ့တာကတော့ကင်ဂျွန်အွန်းတောင်းမှမမွေးသေးတဲ့1980ပြည်နှစ်ကပါ။အဲ့ဒီအချိန်တုန်းကတော့ကင်ဂျွန်အွန်းရဲ့အဖိုးမြောက်ကိုရီးယားနိုင်ငံကိုတည်ထောင်လို့ကင်အီဆွန်းရဲ့အရက်အရာကိုဆက်ခံသူအဖြစ်ကင်ဂျွန်အွန်းရဲ့ဖခင်ဖြစ်သူကင်ဂျွန်အီလို့တရားဝင်သတ်မှတ်ပေးခဲ့ပါတယ်။လေးရက်ကြာကျင်းပတဲ့ပါတီညီလာခံဖွင့်ပွဲမှာကင်ကအဖွင့်မိန့်ခွန်းပြောမယ်လို့ခန့်မှန်းထားပါတယ်။ဒါပေမဲ့လည်းညီလာခံတစ်စိတ်တစ်ပိုင်းကိုသတင်းမီဒီယာတွေဝင်ခွင့်မပေးသလိုနိုင်ငံပိုင်ရုပ်သံသတင်းဌာနကလည်းထုတ်လွှင့်တာရှိမှာမဟုတ်ပါဘူး။ပါတီညီလာခံအကြောင်းသတင်းယူဖို့အတွက်နိုင်ငံခြားသတင်းထောက်တရားလောက်ကိုမြောက်ကိုရီးယားကဖိတ်ခဲ့ပါတယ်။ဒါပေမဲ့လည်းသူတို့သွားလာလှုပ်ရှားတာကိုအနီးကထိန်းချုပ်ထားပြီးတော့တိုင်းပြည်ရဲ့နေရာအများစုကိုမတော်နိုင်အောင်နဲ့လူတွေနဲ့မထိတွေ့နိုင်အောင်လုပ်ထားပါတယ်။